ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့မြမအရေးကိုကူညီဆောင်ရွက်တည်ပဲဖြစ်စေမလုံဆောင်နိုင်တည်ပဲဖြစ်စေမြမပြည်သူတွေအနေနဲ့ကတော့ကိုယ့်ရဲ့ဂျမကိုကိုဖန်တီးသွားမှာပဲဖြစ်ပြီးတော့မကြခင်တုန်းကဒေါအောင်ဆန်းစုကြည်ပြောခဲ့သလိုပဲအစိုးဆုံးအခြေအနေကိုလည်းရင်ဆိုင်မှုအဆင်သင့်ရှိနေပြီလို့မြန်မာနိုင်ငံတွင်းက88မျိုးဆက်ကျောင်းသားများအဖွဲ့နဲ့မြန်မာနိုင်ငံလုံးဆိုင်ရာတန်ခတ်တပ်ပေါင်းစုအဖွဲ့ကပူးတွဲပြီးတော့ကြေညာချက်ထုတ်ပြန်လိုက်ကြပါတယ်ခင်ဗျ။ဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂတွေးမှုရဲ့အထူးကြံပေးမစ္စတာကမ်မာရီရဲ့ပြောဆိုဆောင်ရွက်ချက်တွေဟာသူ့ရဲ့တာဝန်နဲ့လွဲဖယ်နေပြီးတော့ဒီမိုကရေစီအင်အားစုတွေကိုလက်နက်ချခိုင်းတယ်လို့ဖြစ်နေတယ်လို့လည်းအဲ့ဒီအဖွဲ့တွေကနေပြီးတော့ဝေဖန်ခဲ့ပါတယ်။ကဲဒီအကြောင်းစုံကိုစုံစမ်းထားတဲ့ဒီဘန်ကောက်မြို့မှာရောက်နေတဲ့ကိုသားညုံဆက်ပြီးတော့ရှင်းပြပေးပါဦးခင်ဗျာ။
ပြောရရင်တော့ဒီပူးတွဲထုတ်ပြန်ချက်ထဲမှာကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကြံပေးပုဂ္ဂိုလ်မစ္စတာဂမ်ဘော်ရီရဲ့မှားယွင်းတဲ့ပြောဆိုတင်ပြမှုတွေနဲ့တရုတ်ရုရှားနဲ့တောင်အာဖရိကအစိုးရတို့ရဲ့ဆန့်ကျင်ရပ်တည်မှုတွေကြောင့်မလို့မြန်မာနိုင်ငံသားတွေကိုအကာအကွယ်ပေးဖို့ကုလသမဂ္ဂလူညီရေးကောင်စီရဲ့အဓိကတာဝန်ဟာချိုးယွင်းမှုတွေဖြစ်ခဲ့ရတယ်လို့ပြင်းပြထန်ထန်ကိုဝေဖန်ထားပါတယ်အထူးသဖြင့်တော့ဒီလက်ရှိကုလသမဂ္ဂရဲ့ဆောင်ရွက်ချက်တွေရပ်တည်ပြောဆိုမှုတွေဟာစစ်အစိုးရဘက်ကအသာပေးလာတာကြောင့်မလို့မြန်မာနိုင်ငံသားတွေအနေနဲ့ကတော့အစိုးဆုံးကိုရင်ဆိုင်ဖို့အသင့်ပြင်ထားတယ်လို့ဆိုပါတယ်။ဒါဆိုလို့ရှိရင်မစ္စတာဂမ်မာရီရဲ့အခုပြောဆိုတင်ပြမှုတွေကဘလို့များသူ့ရဲ့အဓိကတာဝန်နဲ့လွဲဖယ်နေတာလဲ88မျိုးဆက်ကျောင်းသားအဖွဲ့ကမန္တလေးသိန်းကိုကျွန်တော်မေးကြည့်ပါရစေ။
မနက်ကမှသက်ဆိုင်တဲ့သူတွေအားလုံးပါဝင်ပြီးတော့ဖွင့်လင်းတဲ့အတွင်ကူပြောင်းရေးဖြစ်ပေါ်လာရေးအတွက်ပါဝင်ရှင်တိုင်းဆောင်ရွက်ရဲ့အနေထားတယ်လို့ပိုင်ခွင့်လို့သူကပို့ပို့ပြီးတော့အားကောင်းလာအောင်ထောက်ခံအားဖြည့်ပေးရင်တင်ပြလိမ့်မယ်လို့ကျမတို့ကမျှော်လင့်တယ်။ဒါပေမဲ့မစ္စတာကမာရီကစွဲမားတဲ့တင်ပြချက်တွေနဲ့ဒီမနက်ကဒီဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့ပေါ့နော်။သူဟာနာဘာဘက်ကနေပြီးတော့တစ်ဖက်တက်ရက်တည်ပြီးတော့သူတင်ပြသွားတာကိုကျမတို့တွေ့ရတယ်။အမှန်တကယ်ပေါ့နော်။ဒီအခြေခံဥပဒေရေးဆွဲရမှာပါဝင်ခွင့်ရမယ်ပေါ့နော်။ဒေါအောင်ဆန်းစုကြည်နဲ့ဒီတိုင်းရင်းသားတွေတုံးတုံးနဲ့ပါဝင်ပြီးတော့ရေးဆွဲထားတဲ့အခြေခံဥပဒေဖြစ်အောင်သူဟာတိုက်တွန်းမှုအားပေးမှုတွေဆွေးနွေးထားတာညှိနှိုင်းထားတာတွေကိုကျမတို့မတွေ့ရပါဘူး။နာဖာရဲ့တစ်ဖက်သက်လုပ်ငန်းစဉ်တွေကိုထောက်ခံနေပြီးတော့ကျမတို့ရဲ့ဒီမိုကရေစီအင်အားစုတွေကိုလက်နက်ချနဲ့တိုက်တွန်းနေတယ်လို့ဖြစ်နေတယ်
။ဟုတ်ကဲ့ခင်ဗျာမန္တလေးသိရင်အခုဒီစာနဲ့တစ်ဆက်သေးပါကျွန်တော်သတိရတာကဒီအထဲမှာဒီဆရာလူလူစင်ဝင်းကနေပြီးတော့သူ့ရဲ့ကြေညာချက်သဘောမျိုးထွက်ပါတယ်အဓိကတော့ကုလသမဂ္ဂကိုအာမကူကြနဲ့လက်ရှိဗမာပြည်ကိစ္စကိုကိုပါကူပဲဖြည့်ရှင်းကြရမယ်လို့ပြောသွားပါတယ်အခုမန္တလေးသိရင်88အုပ်စုရဲ့စာမှာလည်းအလားတူလို့ပေါ့ကုလသမဂ္ဂရဲ့လုပ်ငန်းစဉ်ကိုအားမလို့အားမရပဲနဲ့လူလူကအဓိကပဲလို့ဖော်ပြထားတဲ့အခါကျတော့ကုလသမဂ္ဂရဲ့ဗမာပြည်အရေးဆောင်ရွက်နေမှုတွေကလုံးဝအချင်းကြီးဖြစ်သွားပြီလို့ပြောနိုင်လားပြောလို့ရလား
ဟုတ်ကဲ့ကျမတို့အနေနဲ့ကုလသမဂ္ဂရဲ့လှုပ်ဆောင်ချက်တွေကိုအချင်းချင်းထွားပြီလို့မပြောလို့ပင်မဲ့အခုကုလသမဂ္ဂရဲ့လှုပ်ဆောင်မှုတွေဟာအားနည်းနေတဲ့မိမိရဲ့လုပ်ပိုင်ခွင့်တွေကိုထိထိရောက်ရောက်လှုပ်ဆောင်မှုမရှိဘဲနဲ့လူတို့ရဲ့စံနာတွေလူတို့ရဲ့ဘဝနဲ့ရင်းပြီးတော့ထောက်ပေါ်ထားတဲ့စံနာတွေကိုစော်ကားသလိုမျိုးဖြစ်နေတယ်အဲ့အတွက်ကျမတို့ရဲ့ခေါင်းဆောင်ဒေါအောင်ဆန်းစုကြည်ပြောသလိုပေါ့နော်အကောင်းဆုံးပြောင်းလဲပြီးအစိုးဆုံးအတွက်လည်းအသင့်ပြင်ချက်ဆိုရဲမှားသားတဲ့စကားအတိုင်းပဲကျမတို့ပြည်သူလူထုတွေဟာအမှန်တရားနဲ့တရားမျှတမှုအတွက်လှုပ်ဆောင်သွားမှာပဲ
ဟုတ်ကဲ့ပါအခုဒီကုလသမဂ္ဂကမြန်မာနိုင်ငံရေးအကူအညီပေးနိုင်သည်ဖြစ်စေအကူအညီမပေးနိုင်သည်ဖြစ်စေဒီလှုပ်ရှားသူတွေကရောလူထုအနေနဲ့ရောဆက်ပြီးတော့စစ်ဆူရကိုစန့်ကျင်လှုပ်ရှားသွားကြမယ်ဆိုတော့အခုလိုမျိုးဒီမြန်မာနိုင်ငံအတွင်းမှာစစ်ဆူရရဲ့ဖိနှိပ်မှုတွေကန့်သတ်မှုတွေကြီးမားနေတဲ့အချိန်မှာလူထုလှုပ်ရှားမှုတွေကအရှိန်အဟုန်ကြီးကြီးနဲ့ရှိနိုင်ပါမလားခင်ဗျဒီမြန်မာနိုင်ငံလုံးဆိုင်ရာတန်ခတ်တပ်ပေါင်းစုအဖွဲ့ကပြောခွင့်ရပုဂ္ဂိုလ်တဦးဖြစ်တဲ့အရှင်ပညာဝန်တမိတ်မောင်ဘုရား
အလုံးကတော့နေ့အနေထားမှာတော့ရှိတယ်ဒါပေမဲ့နှိပ်ကုတ်မှုတွေကနည်းနည်းပြင်းထန်နေရဲ့အဲ့အတွက်နည်းနည်းကြောက်အားပုံနေတဲ့အပိုင်းလေးတွေရှိနေတယ်နောက်တစ်ချက်ကလည်းသူတို့ကဒီနိုင်ငံရေးကိုဥဆောင်နိုင်တဲ့နိုင်ငံရေးခေါင်းဆောင်တွေပါတီခေါင်းဆောင်တွေတော့မတွင်ပါဗျာဟိုဒေါက်တာသူကြီးတို့ဦးတင်ဦးတို့ခြေသက်ရှင်မျိုးသက်ကျောင်းသားခေါင်းဆောင်တွေအကုန်လုံးနိုင်ငံရေးကိုဥဆောင်နိုင်တဲ့လူအကုန်လုံးသူကထိုးတဲ့လားဒါပေမဲ့ဒီလူလူလှုပ်ရှားမှုကြီးဖြစ်ပေါ်လာနေမယ်လို့ဦးတင်ဟိုတစ်ထစ်ချယုံကြည်တယ်ဘာလို့ယုံကြည်လဲဆိုရင်ကြီးရတဲ့ဒီစက်တင်ဘာရေးခင်းမှာအစိုးရရဲ့ဖိနှိပ်မှုနေကုန်မှုဒီတန်ခါးတွေပေါ်မှာတက်ပြတ်မှုဖန်စီထောင်ကြမှုညင်သာလေးဆက်မှုတွေကိုမခံကျင်ကြဘူးလေအခုချိန်ကြီးလည်းဒါဒီမခံကျင်စိတ်တွေရှိနေတယ်ဟိုလက်ရှိအနေအထားမှာလည်းကျုံမှာလမ်းတုံတွေ့ရင်လမ်းတုံမှာလည်းဒါလက်ပိတ်တယ်မှာတွေ့ရင်လက်ပိတ်တယ်မှာအစာကတ်တာတို့စာဝေတာတို့ဒါမျိုးတွေလုံနေကြတယ်ဦးစင်းတို့ကိုယ်နဲ့ဟိုကလည်းစီစီဝေတွေစိတ်မဲ့နေအခွင့်အခါတင်တယ်လို့ဆိုဆုံးခံရင်ပေါ့နော်ပေါင်းလာရင်လက်ကြိတ်တို့ဖြန့်ဝေတယ်ဒါဦးစင်းတို့ ဟိုလှုပ်ရှားမှုတစ်ခုပဲเนาะဒီဟာတဖြည်းဖြည်းအချိန်ကိုကြီးလာလို့ရှိရင်လူထုလှုပ်ရှားမှုကြီးအတွင်တစ်ခုပြောင်းသွားနိုင်စတင်မှာအရေးခင်းတဲ့ပြင်းထန်တဲ့အရေးခင်းတစ်ခုထပ်ပြီးပေါ်ပေါက်လာလေးဦးမယ်လို့မြင်နေပါတယ်ဆိုတော့သူတို့ကလည်းအလျှော့ပေးမှာမဟုတ်ဦးဇင်းတို့ဘက်ကလည်းမရမချင်းကိုသူတို့ဆန့်ပါပဲ
တင်မဖေအခုလိုမျိုးဒီလူလှုပ်ရှားမှုကအရေးကြီးတယ်လို့ဆိုလို့ရှိရင်တစ်ဖက်မှာကုလသမဂ္ဂဘက်ကမြမရေးဆောင်မှုတွေနိုင်ငံတကာတွေရဲ့အစိတ်ပိုင်းတွေသူတို့ရဲ့အခမ်းအနားကရောဘယ်လောက်ထိအရေးပါလဲခင်ဗျ
သူကတော့ဟိုကမ္ဘာနဲ့ကြည်ပြီးကြီးကျယ်တဲ့ဟိုအဖွဲ့ကြီးပဲသို့တော်လည်းပဲလက်ရှိဒီမြန်မာနိုင်ငံရဲ့အရေးကိစ္စတွေမှာသူကိုယ်တည်းတည်းသူဦးကိုကျော်နေဦးနောက်ဆုံးကမ္ဘာကြီးဒီဘာတစ်ခုမှကိုမျှော်လင့်တဲ့အနေထားတစ်ခုမှမရလဲသူကိုယ်တိုင်နဲ့ပြည့်တောင်းဆိုချက်တွေကိုယတိပြညင်းပယ်တဲ့အဆင့်တိကိုလူခံကြရတယ်လေ
88မျိုးဆက်ចောင်းသားများအဖွဲ့နဲ့အခုမြန်မာနိုင်ငံလုံးဆိုင်ရာတန်ခါတပ်ပေါင်းစုရဲ့ထုတ်ပြန်ချက်မှာကုလသမဂ္ဂရဲ့မြမအရေးဆောင်ရွက်မှုကိုအပြင်းထန်ဝေဖန်ထားတယ်ဆိုပေမဲ့အမေရိကန်ဥရောပသမဂ္ဂအစရှိတဲ့အနောက်နိုင်ငံတွေနဲ့မွန်ဂိုလီးယား၊ဂါနာအစရှိတဲ့မြမအရေးရပ်တည်ဆောင်ရွက်ပေးကြတဲ့နိုင်ငံတွေကြောင့်မလို့အားတက်မှုဖြစ်ရတယ်လို့ဖော်ပြပါရယ်။ဒါ့အပြင်စစ်ဆေးကအခုရေးဆွဲထားတဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုနိုင်ငံအစိုးရတွေအနေနဲ့လက်မခံကြဘူးနဲ့မြန်မာပြည်သူတွေကိုတော့ဒီလာမယ့်ဆန္ဒခိုင်ပွဲမဲယုံတွေကိုတွားပြီးတော့ကန့်ကွက်မဲပေးကြဖို့တန်ခါတပ်ပေါင်းစုရောဒီ88မျိုးဆက်ចောင်းသားအဖွဲ့ကပါတိုက်တွန်းထားတာတွေ့ရပါတယ်ခင်ဗျာ